ခန်းကြီးငါအငယ်တက်မှလေးတပန်းငါပျော်ချိ၍ပြန်ဝဲလျက်ရှိသောစားဆောင်ကိုမြင်၏ကောင်းငေတမန်ကလည်းတင်းဒီအဘေအရာကိုမြင်သည်နည်းဟုမေးလျင်ပြန်ဝဲလျက်ရှိသောစားဆောင်ကိုမြင်ပါ၏အလျံအတောင်၂၀အနံအတောင်၁၀ရှိပါသည်ဟုပြော၏ကောင်းငေတမန်ကလည်းထိုစားဆောင်သည်တပီလုံးကိုနှံ့ပြသောချိန်ချင်းဖြစ်၏ခိုးတတ်သောသူရှိသမျှတို့သည်ထိုစားဆောင်တစ်ဖက်၌ပါသည့်အတိုင်းပယ်ဖြတ်ခြင်းကိုခံရကြမည်အချင်းရဲသောသူရှိသမျှတို့သည်ထိုစားဆောင်တစ်ဖက်၌ပါသည့်အတိုင်းပယ်ဖြတ်ခြင်းကိုခံရကြမည်ကောင်းကင်ဘုရားရှင်သာရဖျားမိန်တော်မူသည်ကထိုစားဆောင်ကိုငါထုတ်ဖော်မည်ခိုးတတ်သောသူ၏အိမ်ထဲသို့၎င်းငါနာမကိုတန်တီး၍မမှန်သောချင်းဆူခြင်းကိုပြုသောသူ၏အိမ်ထဲသို့၎င်းဝင်၍နေရာကျသဖြင့်တက်သားများကြောက်များနှင့်တကားသူအင်ကိုစားလိမ့်မည်ဟုမိန်တော်မူ၏အငယ်ငါမစတိတပန်းငါနှင့်ပြောဆိုသောကောင်းငင်တမန်သည်ထွက်၍ယခုထွက်လာသောအရာကိုမျှော်ကြည့်လို့ဟုငါအားဆိုလင်ထိုအရာကအဘယ်အရာနည်းဟုငါမေးသောထိုအရာသည်ထွက်သွားသောအေးဖာဖြစ်သည်ဟု၍၎င်းထိုအရာသည်တပီလုံး၌သူတို့၏အကြံစီဖြစ်သည်ဟု၍၎င်းဆို၏ခဲအခွက်၁၀ကိုလည်းအထက်တို့ချီမြောက်၍မိမတယောက်သည်အေးဖာထဲ၌ထိုင်သည်ကိုငါမြင်၏။ကောင်းကင်တမန်ကလည်းထိုမိမသည်ဒူးရက်အပြစ်ဖြစ်၏ဟုဆိုလျက်သူကိုအေးဖာထဲကိုချထား၍အေးဖာအဝတ်ပေါ်မှခဲပြားကိုတင်လေ၏။တပန်းငါမျှော်ကြည့်၍တောငန်း၏အတောင်ကဲ့သို့အတောင်ရှိသောမိမနှစ်ယောက်တို့သည်အတောင်တို့၌ဝိညာဉ်ပါလျက်ထွက်လာ၍ထိုအေးဖာကိုမြေကြီးနှင့်မိုးကောင်းကင်ဆက်ကြသို့ခြီသွားကြ၏ထိုအေးဖာကိုအဘယ်သို့ခြီသွားကြသနည်းဟုငါနှင့်ပြောဆိုသောကောင်းကင်တမန်အားမေးသောရှိနာပြည်၌အေးဖာအဖို့အိမ်ဆောက်ခြင်းဟာခြီသွားကြ၏ထိုပြည်၌သူ၏ခုံပေါ်မှတင်ထား၍နေရာချကြလိမ့်မည်ဟုဆို၏